အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကော့ဆက်ဘဇာဒေသကရိုဟင်ဂျာဒုက္ခသည်စခန်းကိုတင်းနှင်းတွင်နေကသွားခဲ့ပြီးအကူအညီတွေပေးခဲ့သလိုနောက်ထပ်ကျန်းမာရေးနဲ့ပညာရေးဆိုင်ရာအကူအညီတွေပေးဖို့လည်းကတိပြုပြောသွားခဲ့ပါတယ်။အဲဒီခီးစဉ်အတွင်းအင်ဒိုနီးရှားသမ္မတပြောခဲ့တာတွေကိုရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ပြောပြပေးပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကကုတုပလောင်ဒုက္ခသည်စခန်းကိုရောက်ဆက်မှာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေကိုကျေးဇူးတင်စကားပြောခဲ့ပါတယ်
I would like to thank all parties in Indonesia, including the communities and...
မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူဝနေတဲ့လူသားချင်းစာနာမှုအထောက်ပံ့တွေကိုအစိုးရနဲ့တူလက်တွဲပြီးအားကျွမ်းမှန်တဲ့ဆောင်ရွက်ပေးကြတဲ့လူမှုဝန်ဝိုင်းတွေနဲ့အစိုးရမှုတဲ့လူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့တွေအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားပြည်သူတွေကိုကျေးဇူးတင်ကြောင်းပြောကြားလိုပါတယ်
။ကုတုပလောင်ဒုက္ခသည်စခန်းကိုသွားတဲ့ခီးစဉ်အတွင်းသမ္မတဝီဒိုတို့ကသူအစိုးရအနေနဲ့ကျန်းမာရေးနဲ့ပညာရေးလိုအပ်ချက်တွေအတွက်အထောက်အပံ့တွေပို့ပြီးပေးသွားမယ်လို့ပြောခဲ့ပါတယ်
။ Working closely with the communities and the humanitarian NGOs, the government will also soon provide health facilities, namely hospitals.
လူမှုအဖွဲ့အစည်းတွေအစိုးရမှုတဲ့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းနဲ့အတူအင်ဒိုနီးရှားအစိုးရကအနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီးကျမ်းမာရေးဆိုင်ရာထောက်ပံ့အတိအကျပြောရရင်ဈေးရုံနောက်ပြီးပညာရေးဆိုင်ရာအဓိကလိုအပ်ချက်တွေနဲ့စိတ်ဓာတ်ရကူစားဖို့အရေးပေါ်အခြေအနေအတွက်ရွှေပြောင်းဆေးကုသရေးဝန်ဆောင်မှုဆိုလာပြားတွေနဲ့ရေတန်းဆက်တွေလည်းလှူဒန်းပေးပါမယ်
။သမရဝီရိုတို့လာရောက်ခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာခိုလုံနေကြတဲ့မြန်မာပြည်ကရွှေပြောင်းလာသူတွေအတွက်လူသားချင်းစာနာမှုထောက်ပံ့တွေပါဝင်အင်ဒိုနီးရှားရဲ့ထောက်ပံ့ကူညီမှုတွေအတွက်ကျေးဇူးတင်ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပူးတွဲကြေညာချက်မှာပြောထားပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးကင်းစခန်းတွေကိုစစ်သွေးချွာတွေကတိုက်ခိုက်မှုကိုမြန်မာစစ်တပ်ရဲ့တုံ့ပြန်မှုနောက်မှာပစ္စည်းလူရတာအရမပြုကျင်တာနဲ့တပ်ဖြတ်တာတွေရှိတယ်လို့မျက်မြင်သက်သေတွေကပြောထားတာတွေရှိပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့ဒီစွပ်စွဲချက်ကိုအစဉ်တစိုက်ညှင်းဆို့ထားပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာအတိုင်းဝိုင်းဟာဘင်္ဂလားဒေ့ရှ်ဘက်ကတရားမဝင်ရွှေ့ပြောင်းလာသူတွေအဖြစ်သာသဘောထားကြပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကတော့စစ်တပ်ရဲ့ဖြိုခွဲနှိမ်နှင်းမှုကိုလူမျိုးစုအလိုက်တုတ်တင်ဖယ်ရှားမှုဖြစ်သတ်မှတ်ပြောဆိုပြီးမြန်မာအစိုးရဘက်ကမဟုတ်မှန်ကြောင်းညှင်းဆိုထားပါတယ်။